ပရဆင်များခင်ဗျာအော်တိုဘာလ20ရက်ဗုဒ္ဓနေ့ကအမေရိကန်ပြည်ထောင်စုဝါရှင်တန် DC ဂျွန်ဟော့ပ်စကင်းစ်တက္ကသိုလ်က SAIS ခေါ်အစိုးရနိုင်ငံတကာလေ့လာရေးကျောင်းနဲ့ HRW လူ့အခွင့်အရေးစောင့်ကြည့်ဖွဲ့သို့ပူးတွဲပြီးမြန်မာအရေးစိုးရိမ်ဖွဲ့တည်းရကျင်းပခဲ့ပါတယ်။အကြမ်းသားအုပ်ချုပ်ရေးစီမြန်မာပြည်ပြန်ရောက်မလားဆိုတဲ့အဲ့ဒီစိုးရိမ်ဖွဲ့မှာရွေးကောက်ပွဲအလွန်မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးအလားအလာတွေနဲ့ပတ်သက်ပြီးမြန်မာအရေးလှုပ်ရှားသူတွေပညာရှင်တွေဆွေးနွေးကြကြပါလေ။အိန္ဒိယနာတက္ကသိုလ်အခြေခံဥပဒေဆိုင်ရာဒီမိုကရေစီဌာနအမှုဆောင်ညွှန်ကြားရေးမှူးဒေးဗစ်ဝီလျံကမြန်မာပြည်စီအစိုးရဖွဲ့စည်းပုံနဲ့ပတ်သက်ပြီးပြောကြားခဲ့ရမှာ
Yeah, the Constitution guarantees the power of the military in exceptional and basic principles and I'm going to read you some constitutional language.
မြန်မာစီအစိုးရရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေဟာမြန်မာပြည်မှာစစ်ဘုတ်ချုပ်တွေရဲ့အာဏာဆက်လက်ဆင်းသန်နေဖို့အမခံပေးထားတာကြောင့်အခြေခံဥပဒေဆိုင်ရာပြည်ထောင်စုမကြိမ်မသက်မှုတွေတရင်သားလူမျိုးစုအရေးတွေဟာပြည်ငိမ့်ပွဲမရှိဘဲဆက်လက်ပေါ်ပေါက်နေဖို့မှဖြစ်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။မြန်မာရပ်ကွက်အဖွဲ့အစည်းဆိုင်ရာအရေးလေ့လာသူဦးဝင်းမင်းကမြန်မာနိုင်ငံရွေးကောက်ပွဲနဲ့လူမျိုးစုပဋိပက္ခတွေအကြောင်းဆွေးနွေးခဲ့ပါတယ်။အလားတူပြည်ပရောက်မြန်မာစာနယ်ဇင်းသမားတူဖြစ်တဲ့ဦးမင်းစင်ကလည်း2010ရွေးကောက်ပွဲကြောင့်တစ်တလုံးအဖြစ်အပြောင်းအလဲကြီးကြီးမားမားဖြစ်လာပွဲမရှိကြောင်း RFA ကိုပြောပါတယ်။
လူအနေထားတွေကအပြောင်းလဲအတွက်ဖြည့်ရှုသွားနိုင်မလားဆိုတာကတော့ပြောရတာသိပြီးတော့ခက်တယ်တော့လည်းလည်းဒီ9နှစ်ဖြတ်လိုက်ပြီဒီ9နှစ်ဖြတ်တမ်းပြီးဆိုရှင်နောက်ပိုင်းကျရင်ပုံပြီးကောင်းလာနိုင်ရင်ရှိတယ်ဆက်သဖြင့်ပြောကြတာရှိပါတယ်ဒါပေမဲ့ကဒီအခြေခံဥပဒေနဲ့ဒီချမှတ်ထားတဲ့ဒီစစ်တပ်ရဲ့တစ်ဖက်သက်ပေါ့နော်လူ့ဘကြီးအုပ်ခွင့်တွေဘယ်အင်အားစုကမှအာဏာမျှဝေတဲ့လက္ခဏာမဆောင်တာတွေကရေရှည်မှလည်းပြောင်းလဲသွားဖို့ဆိုတာကျွန်တော်တို့ကဟိုစစ်တပ်ဦးစီးချုပ်ရဲ့စိတ်ကောင်းဝင်မှုညှို့ရတယ်လို့ဖြစ်နေပါတယ်အဲ့ဒီအိဗယ်မရှိလို့ကျွန်တော်ထင်ပါတယ်ရေရှည်မှဖြစ်မယ်ဆိုရင်တော့အဲ့ဒီရှည်ကသိရှည်လုံးဝကျေတော့ကြောင့်မို့နိုင်ငံရေးအချင်းသားတွေဟိုတော်ရီတောင်ကြီးတွေမှာပြေပုံနေရတဲ့ရွာပုံရွာဆောင်တွေအဲ့လိုတိုင်းရင်းသားတွေဒုက္ခတွေအတွက်ကတော့ဒီရေရှည်မှကောင်းလာမယ်ဆိုတဲ့သဘောထားမျိုးဟာစိတ်ထောက်ဖို့ဖြစ်ပေါ်မရှိပါဘူး
ဒါပေမဲ့ရွေးကောက်ပွဲဟာစစ်တပ် NLD နဲ့လူမျိုးစုတွေအပေါ်မှာတက်ရောက်မှုလုံးဝမရှိနိုင်တော့မဟုတ်ပဲသုံးတရာသောတက်ရောက်မှုတွေတော့ရှိလာနိုင်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်
အဲမေကကျွန်တော်မြင်လာတော့ဟိုတက်မလို့ရမှာဘာတွေအကြောင်းလဲဖြစ်လာနိုင်တယ်ပြီးခဲ့တဲ့ကလုတ်ခဲ့တဲ့ဟာတက်ပြင်းအကြောင်းလဲဒီဒီကိစ္စရတော့ကျွန်တော်ဒီချာစောင့်ကြည့်ကြပါတယ်ဟိုဒီဘုံမူကြီးတန်းတန်းရှင်ရဲ့စက်မာရဲ့အခြေအနေရတော့လည်းကောင်းအခြားအကြောင်းတော့လည်းတော့ကောင်းဘုံမူကြီးတန်းရှင်လာခဲ့ပြီးဟာအနာတော့ကြောက်သွားမယ်ဆိုရင်အနေဖားရေဘာတွေဖြစ်လာနိုင်လဲဆိုတော့စောင့်ကြည့်ကြပါတယ
်ဂျော့ချ်တောင်းတက်ကသူကပမောက်ကဒေးဗစ်စတိုင်းဘက်ကတော့တရင်သားကိစ္စကိုအထူးအလေးပေးပြီးပြောဆိုသွားခဲ့ပါတယ
် The real issue is the question of the minority. I think that has been the primary issue facing its society since independence. It will be the primary issue.
မြန်မာပြည်အတွက်ဒီမိုကရေစီမလာခင်ဒီမိုကရေစီရဲ့ဥဆုံးပထမလိုအပ်ချက်ဖြစ်တဲ့မတူတဲ့အယူဆတွေအသွင်သဏ္ဍာန်တွေကိုသိခံနိုင်တဲ့ဗဟုဝါဒလိုအပ်တဲ့အကြောင်းမြန်မာပြည်ရွေးကောက်ပွဲဟာလွတ်လပ်မြတ်တဲ့ရွေးကောက်ပွဲမဟုတ်နိုင်ပေမဲ့တရင်သားတွေအတွက်ကတော့ပထမဥဆုံးသောအခွင့်အရေးဖြစ်တဲ့အကြောင်းတရင်သားကိစ္စဟာမြန်မာပြည်မှာအင်မတန်အရေးကြီးကြောင်းပြောဆိုခဲ့ပါတယ်မြန်မာပြည်လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းပေါ်လိုပညာတို့ကတော့မြန်မာပြည်ရွေးကောက်ပွဲကိုအယုံကြည်မရှိကြောင်းပြောဆိုလိုက်ပါတယ်
။ When I saw the title, I almost was not willing to come to the
event. သူအနေနဲ့အခုဆွေးနွေးပွဲရဲ့ခေါင်းစဉ်ကြီးခေါင်းစဉ်ငယ်တွေဖြစ်တဲ့အရသာအုပ်ချုပ်ရေးစီမြန်မာပြည်ပြန်ရောက်မလားရွေးကောက်ပွဲအလွန်မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးအလားအလာဆိုတာတွေကစပြီးတော့သဘောမတူနိုင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ရွေးကောက်ပွဲအလွန်မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတိုးတက်လာနိုင်ချေရှိမရှိမြန်မာစစ်အစိုးရရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအပေါ်ကုလသမဂ္ဂစုံစမ်းရေးကော်မရှင်ဖွဲ့စည်းရေးကိစ္စလာလာတွေနဲ့ပတ်သက်ပြီး RFA ကမေးမြန်းတဲ့အခါမှာ
Because these elections are the last phase of the consolidation of authoritarian regime and it's not
ရွေးကောက်ပွဲဟာစစ်အစိုးရရဲ့နောက်ဆုံးခံတပ်ဖြစ်ကြောင်းအဆောင်ရှိဖွဲ့စည်းပုံမှာလူ့အခွင့်အရေးတိုးတက်လာဖို့အတွက်ဘလို့သဲလွန်စာမျိုးကိုမှမတွေ့ရတဲ့အကြောင်းအဲဒါကြောင့်အခြေအနေပိုဆိုးသွားမသွားစောင့်ကြည့်ရမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။1998ခုနှစ်စီပွားရေးနိုဘယ်ဆုရှင်မာတယာဆင်းကလည်းမြန်မာပြည်ရဲ့ပြဿနာတွေနိုင်ငံတကာအသိုင်းအဝိုင်းရဲ့ဆောင်ရွက်မှုအခြေအနေစီပွားရေးပိတ်ဆို့မှုအာဆီယံဒေသတွင်းအခြေအနေတရုတ်အိန္ဒိယနဲ့မြန်မာစီအစိုးရဆက်ဆံရေးနဲ့အားပြိုင်မှုတွေအကြောင်းဆွေးနွေးခဲ့ပြီးဘာလို့ဖြစ်ဖြစ်မြန်မာစီအစိုးရဟာအနည်းနဲ့အမြန်စာဆုံးသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံရဲ့အဓိကပြဿနာနဲ့ပတ်သက်ပြီး RFA ကိုပြောဆိုခဲ့ရမှာ
The principal problem of Burma is an authoritarian rule by a state which is not concerned with the well-being of the population
မြန်မာနိုင်ငံရဲ့အဓိကပြဿနာဟာ1962ခုနှစ်ကစပြီးလူမှုရေးသဘောတူညီမှုမရှိဘဲစစ်တပ်က အာရမအုပ်ချုပ်ခဲ့တဲ့ပြဿနာပဲဖြစ်ကြောင်းအဲ့ဒီကမှဒီမိုကရေစီသရေသားပြတ်ကျခဲ့ရပြီးစီမံခန့်ခွဲမှုတွေလွှဲချော်စီးပွားရေးအထိနာခဲ့ရတာဖြစ်ကြောင်းစီးပွားရေးနိုဘယ်ဆုရှင်မာဒီယာဆင်းက RFA ကိုပြောဆိုခဲ့ပါတယ်ခင်ဗျာ